干脆乌鲁阿哈亚苏拉又高用得么好呗？是个龙得龙子闹鬼嘛？得别人心里吧嘞？天天问问么好得呗？阎王爷山上没对人，路掉下干来讲，谁来抢呐？你要听下来，你要嘛亚的乌鲁干来，他妈咩打？啥样人来哈亚骗人？路人在在，你那都不话呗？讲干讲得了，见面表态嘛嘞？路掉钱，你那么身上呗？你那得那个，你那几人？ตัวว่าแต่ยังซาด้าป่วยว่าเลยในงานหาการเก่าเนี่ยลุสุนัยแม่ซึ่งเขาบุรุษในงานหาแต่ยังซาด้าอาเมกูเวซีมันข้างวัยยุสในเก่าเยาตัวเด็กผู้พิวเรในงานพี่นี่ละฮะแต่พี่ซีเป็นว่าพิวเอาสิ่งเก่าสิ่งเก่ากับการเก่าจริงและสามีพี่ไปเลยยามันในงานเนี่ยหลังวัยแม่เลตินอเมริกากับยามันในงานลุยนั่นทั้งเด็กเวนิสเวลในงานหาแต่ยังซาด้าอาเกบีซีเป็นทุ่งอาเกเรในงานมั่วတချင်းကဆိုလို့ရှိရင်အင်းကြီးချင်းကလံဘီယာကလူတွေကူလာပြီးအလုံးလာလို့ကြဘူးပါတယ်။ဒါပေမဲ့အစိုးရချမှတ်တဲ့စီးပွားရေးမူဝါဒတွေမောင်မြင်တဲ့အပြင်ကမ္ဘာရေနံဈေးနှုန်းကျဆင်းတာကြောင့်2023ကစလို့စီးပွားရေးဆုတ်ကပ်နဲ့ကြုံရပါတယ်။2024ဇွန်လမှာရေနံတစ်ပေပါ110ဒေါ်လာ800က2025ကုန်ပိုင်းမှာဒေါ်လာ40ပဲရှိလာတဲ့အခါရေနံအားကိုဝင်ငွေရှာတဲ့ဗင်နီဇွဲလားနိုင်ငံလက်ထက်ငွေမရှိဖြစ်သွားပါတယ်။ဒီလိုဖြစ်ရပြက်ရပုံကိုအမေရိကန်ပြည်ထောင်စုအခြေစိုက်နိုင်ငံတကာသတင်းတွေတင်ပြနေတဲ့ Now This War YouTube မှာကြားရတာကတော့
The largest oil reserves in the world, Venezuela relies heavily on oil exports. In fact, oil generates around
ကမ္ဘာပေါ်မှာရေနံတိုက်အများဆုံးရှိတဲ့ Venezuela နိုင်ငံဟာပြည်ပကိုရေနံတင်ပို့တာပေါ့အကြီးအကျယ်အားကိုးပါတယ်။တကယ်တမ်းလဲရေနံကနေတိုင်းပြည်ဝင်ငွေ 9,500 ကျော်ရပြီးရေနံဈေးလဲကျရောတိုင်းပြည်စီးပွားရေးလဲအထည်နိုင်ရပါတယ်။ရလကတော့အစိုးရရောင်းတဲ့ကုန်စုံဆိုင်တွေမှာလူရန်းကြီးရှင်နေပြီးရစ်ခါဖြန့်ဝေရေးကအကန့်အသတ်ဖြစ်သွားပါတယ်လို့ပြောသွားတာပါလဝဲရင်သမရရှိဗတ်စ်လက်ထက်မှာရင်းနှံရောင်းရမွေနဲ့ရစ်ခါဖြစ်အိုးအိမ်နေရာချထားစေဝါကုသပေးပြီးစည်ရင်သားတွေအတွက်ပညာပေးအစီအစဉ်တွေလုပ်ကင်ပေးခဲ့ပေမဲ့သူ့အရရာဆက်ခံတဲ့နီကိုလတ်စ်မာဒူရိုလက်ထက်မှာစီးပွားရေးကဘုံဘုံနဲ့နိုင်ငံရစ်ခါဖြစ်တင်းပေးဖို့ပြည်ပကဝဲရမှာမို့ဝင်းနိုင်လောက်တဲ့မွေအင်အားကမရှိဒီအတွက်စားတော့ကုန်နေရှာလဲရှာဈေးလဲတက်ရပါတယ်။ရခိုင်ရှာဘာရာရဲ့နောက်ဆက်တွဲအဖြစ်အခြေခံစားသုံးကုန်ဝယ်မစားနိုင်သူတွေကငတ်တဲ့အခါလူရမှုတွေဖြစ်ငွေဖောင်းပွားနှုံးကလည်းမြင့်တက်လာတာမို့လူငယ်တွေမခွာခြင်းမဲ့ပြေပကိုထွက်ရပါတယ်။ကံအကြောင်းမလားပဲနိုင်ငံစီးပွားရေးပြတ်ချိန်စင်ရစိတ်တကြရစိတ်မကြည်မလင်ဖြစ်ရတဲ့အပြင်လူတိုင်းဝဝလင်လင်မစားနိုင်တော့တာမို့အာရပြည့်ပြည့်ဝဝမရတဲ့အတွက်ဗင်နီဇွဲလားနိုင်ငံသားတွေကိုအလေးချိန်ဟာဒီနှစ်မှာမနစ်ကတည်းဖြန့်မြန့်24ပေါင်ကျသွားတယ်လို့ဆိုပါတယ်။နိုင်ငံလူဦးရေရဲ့90ရာခိုင်နှုန်းနီးပါးဆင်းရဲနေကြပြီးဘဝမျှော်လင့်ချက်ကင်းမဲ့နေတာမို့အသက်30က54နှစ်ကြာရှိတဲ့လူသုံးပုံတစ်ပုံဟာပြည်ပကိုထွက်ခွာသွားကျင်ကြတယ်လို့စစ်တမ်းတစ်ခုကဆိုပါတယ်။လူငယ်ထဝက်ကျော်ဟာနိုင်ငံကိုအပြီးအပိုင်ဆွန့်ခွာခြင်းစိတ်တွေပေါက်လာတဲ့အတိုင်းအတော်များများဘရာဇီးနဲ့ကိုလံဘီယာနိုင်ငံကိုထွက်ပြေးနေကြပါတယ်။ဆီးရီးယားလိုစစ်မဲ့ကြောင့်မဟုတ်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံမှာပါဝင်လှုပ်ရှားလို့နိုင်ငံရေးအရာမဟုတ်ဘဲငတ်မုတ်ခေါင်းမာတဲ့အတွက်ဗင်နီဇွဲလားလူမျိုးတွေဟာထွက်ပြေးနေကြပါတယ်။ဒါဟာတယန်ဇာတကန်ကောင်းပေမဲ့စီမံခန့်ခွဲဥချုပ်တဲ့နေရာမှာကန်းဆိုတဲ့အလုပ်မကောင်းတဲ့အတွက်နိုင်ငံပြဿနာကြုံရတာပဲဖြစ်ပါတယ်။ငတ်မုတ်ခေါင်းမာရင်စားစရာဆန်မရှိရင်ဆန်လူပွဲကစပြီးနိုင်ငံမတည်မငြိမ်တာမို့မိဖို့ကြောင့်ဟာနိုင်ငံရေးပဲဖြစ်ပါတယ်။ဒီမိဖို့ကြောင့်အတွက်အဓိကကျတဲ့ဆန်ဟာအိနိုင်လူလူကဆန်ဝိုးမှာတစည်းမှမရှိတဲ့နေ့ဟာနိုင်ငံစုပူမဲ့နေ့လိုတောင်စုစမရှိတာမို့မြန်မာနိုင်ငံလိုလေယာဆိုင်ပြည့်ရေးအခြေခံတဲ့နိုင်ငံအတွက်စားစရာဆန်မရှိလို့စုပူတဲ့နေ့မရောက်နိုင်တဲ့အလားအလာတွေရှိတယ်လို့လေ့လာသူတွေကပြောပါတယ်။မြေယာကိုထိထိရောက်ရောက်အသုံးချတတ်ရင်နိုင်ငံကချမ်းသာနိုင်တယ်လို့နိုင်ငံအနှံ့ကမြေယာအမှုကင်းကိစ္စတွေတောင်သူလယ်သမားရေးတွေကိုအကျိုးဆောင်ပေးနေတဲ့ပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသမဂ္ဂအတွေ့အကြုံမှုဥဆောင်ရန်ကရှိမြင်တာပါ
ကျွန်တော်တိုင်းပြည်ကဆင်းရဲစရာအကြောင်းရင်းမရှိတော့အောင်အခြေခံပြီးတွေ့လာရတယ်ပေါ့နေရာရင်းမြစ်တွေကနည်းနည်းနော့မှမဟုတ်တာသူရှိပြီးသားတွေပေါ့နော်သူတွေကစိုက်ပျိုးပြန်တော့လေစိုက်ပျိုးနိုင်တော့တဲ့အရင်းကြီးမရှိဘူးနောက်တစ်ခုကလည်းပဲအစိုးရကဒါဟာစိုက်ပျိုးရင်းမြစ်နေရာတွေကိုဘလို့အသုံးချမယ်ဆိုပြီးတော့ကျေဝင်ဝင်နဲ့ဒီဆက်ဆက်စီဆက်ဆက်နဲ့အောင်မြောင်တော့တော့ဒီတိုင်းကြီးကချမ်းကိုလုံးဝချမ်းသာသွားနိုင်တော့တယ်ဆိုတော့အတွေးခေါ်မျိုးကိုဖိဖိစီစီသူတို့ပေါ့နော်အကောင့်ဖော်နိုင်တော့တဲ့စိတ်ကူးစိတ်တမ်းမရှိဘူးန ဲသမားတို့သူတို့ထူးပြီးတော့ဒုက္ခလိုက်ပေးနေမှုဖြစ်နေစီမံခန့်ခွဲမှုနဲ့အတွေ့ခေါ်ပိုင်းအားနေသွားတော့ဒုက္ခပေးသူသွားဖြစ်နေတာပေါ့
စစ်အစိုးရဆက်ဆက်စီမံကိန်းမျိုးစုံအကြောင်းပြချက်မျိုးစုံနဲ့လေရီယာရီမြေတွေတင်းပြီးအသုံးမပြုတဲ့မြေတွေကိုတက်ကပြန်ဆွတ်လွတ်တယ်ဆိုပေမဲ့တချို့လည်းပြန်မရကြသေးပါဘူးမြေတရံစာတကိုစနစ်တကျအသုံးချတတ်ရင်အလုံးအကျိုးဖြစ်ထွန်းမဲ့အစားလယ်သမားတွေကြုံနေရတာကိုမြမစပကြီးလို့တင်စားတဲ့အေယာရီတိုင်းကလယ်သမားတယောက်ပြောပြတာကတော့
လယ်သမားတွေလုံနေတဲ့လယ်တွေကိုသူတပ်ပိုင်သိမ့်ပြီးလယ်သမားတွေကိုသီးသားပြန်ချတယ်2012လေယာဉ်ဥပဒေထွက်တော့မယ်လဲဆိုလဲဆိုတော့သူကသီးသားမချတော့ဘူးလယ်သမားတွေရှိတဲ့လယ်တွေကိုလုံးဝသိမ့်လိုက်တော့အဲ့တော့လယ်သမားတွေကမကျေနပ်တော့ထုံထုံတိုက်ပွဲတွေဆင်နွှဲတယ်ဆင်နွှဲတဲ့လယ်သမားတွေအကုန်ဖမ်းခံရတယ်နောက်ဥဆောင်လယ်သမားတွေဆိုထောင်ကျကြတယ်လယ်သမားတွေကိုယ်လယ်ထဲမှာကိုကကျူးကျော်အဖြစ်နဲ့တရားစွဲဆိုခြင်းတွေခံနေရတယ်ဒေသိန်းညာသိမ့်မခံရတဲ့ဂျန်တဲ့လယ်သမားတွေကြလည်းပြည်ပြင်းတဲ့ဈေးကွက်စနစ်မရှိဘူးမျိုးကောင်းမျိုးတန့်ရတာမျိုးမရှိဘူးဓာတ်မြေဩဇာသုံးဆွဲမှုဘိုင်းမှာလည်းကျွန်တော်တို့နိုင်ငံကဓာတ်မြေဩဇာမထုတ်နိုင်ဘူးဂျိုးရီးယားလာတဲ့ဓာတ်မြေဩဇာသွင်းရတယ်တရုတ်ကလာတဲ့ဓာတ်မြေဩဇာတွေသုံးရတဲ့အခါမှာဒီဩဇာအိမ်မှာစဘာပင်မနှစ်ရက်သားမှာဘယ်လောက်နှုံးသုံးရလဲတေကောက်ကိုဘယ်လိုသုံးရမယ်ဆိုရယ်ရုံးမရှိဘူးကျွန်တော်တို့သိတဲ့ဘာသာစကားနဲ့လည်းရေးထားတာမျိုးမရှိဘူးဆိုတော့ကျွန်တော်တို့ကြုံတယ်လို့သုံးနေရတယ
်ဒီလိုအခက်အခဲတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကအတွင်းကြကြတီထားပြီးစီမံခန့်ခွဲရေးစနစ်ကောင်းချမှတ်ဖို့လူရာကိုလယ်သမားရေးအကျိုးဆောင်ဥစော်ရန်ကထောက်ပြတာပဲဖြစ်ပါတယ်ကံစိတ်ဥဒုအဟာရမှာကံကောင်းလို့မြေတရံဇာတရှိပေမဲ့ကံဆိုတဲ့အလို့မကောင်းလို့လယ်သမားတွေဒုက္ခရောက်ရရင်ဤအရီတိုင်းကလည်းသမားလိုစိတ်မရှင်စိတ်ပြက်စိတ်ညစ်ရပါမယ်။ရာသီဥတုပြောင်းလဲတာဟာရိတ်ခအထွက်လဲပြက်တာမို့ရိတ်ခမလောက်ငှရင်လူတိုင်းအဟာရပြည့်ဝတော့မှာမဟုတ်ပါဘူး။အစိုးရတရားထဲကပဲမူဝါဒချမှတ်လို့ဗင်နီဇွဲလားနိုင်ငံလိုလွဲချော်သွားရင်နိုင်ငံမဲနစ်နာတာမို့ရိတ်ခဖူလုံစေဖို့လည်းသမားသူသေးသည်ပုဂ္ဂလိကကဏ္ဍရပ်ဖွဲ့အဖွဲ့စည်းတွေနဲ့မူဝါဒချမှတ်သူတွေကောင်းချင်းဆိုင်ပူးပေါင်းညှိနှိုင်းဆောင်ရွက်ကြဖို့လိုတယ်လို့လည်းလိလာသူတွေကပြောနေကြပါတယ်ရှင်